ဆူရရဲ့ငင်းငယ်ကော်မရှင်ကဖိတ်ကြားထားတဲ့ကျိုင်းတုံမှာကျင်းပမဲ့ငင်းငယ်ဆွေးနွေးပွဲကိုမြောက်ပိုင်းမဟာမိတ်၄ဘွယ်လုံးတက်အောင်မှာဖြစ်ကြောင်းအေးရခိုင်အဖွဲ့ရဲ့ပြောခွင့်ရကပြောလိုက်ပါတယ်ဒီဆွေးနွေးပွဲမှာဆွေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်လာမယ်လို့လည်းမဟာမိတ်အဖွဲ့ကဘက်ကမျှော်လင့်ထားသလိုတက်မတော်ဘက်ကလည်းပါဝင်တက်ရောက်ဖို့ရှိနေပါတယ်ဒီသတင်းအပြည့်စုံကိုတော့ VOV မှာပိုင်းရဲ့သတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုရရဲ့ငင်းချမ်းရေးကော်မရှင်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကျိုင်းတုံမြို့မှာဒီလ16ရက်နဲ့18ရက်နေ့တွေမှာတွေ့ဆုံဆွေးနွေးဖို့ KIO ကချင် PSLF တအံပလောင် MNDJP ကိုကန်းနဲ့ ULA ရခိုင်အဖွဲ့တွေကိုဒီလ9ရက်နေ့နေဆွဲနဲ့ဖိတ်ကြားထားတာပါ ULA ရခိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကသူတို့အဖွဲ့အနေနဲ့ဒီဖိတ်ကြားချက်ကိုလက်ခံပြီးတက်ရောက်ဖို့ရှိနေကြောင်းအခုလိုပြောဆိုပါတယ်
ဒီတိုင်းတုံမှာဖြစ်ဖို့ကတော့ပေချာသွားပြီလို့ပြောတယ်။ဆိုတော့ဒီတိုင်းတုံမှာ18ရက်နေ့ဖြစ်မယ်လို့ပြောလိုက်တာ။အဲ့ဒါရဲကိုတော့ဥစ္စာပေါ့နော်16လ18လတော့အဲ့ဒီမှာဟိုထန်းကြီးနေလားအပြည့်ပြည့်ဘူးလားတော့မသိဘူး။ဒါပေမဲ့ကျွန်တော်စီကိုပို့လာတဲ့ဆာမှာတော့18ရက်နေ့လို့တော့ပြောတယ်။ဆိုတော့အဲ့ဒီ18ရက်ကဘယ်ဖြစ်ဖြစ်16ရက်ဖြစ်ပေါ့နော်။အဲ့မှာကျွန်တော်တို့ဘက်ကတော့ဒီဗိုလ်မှူးချုပ်ဒေါက်တာမျိုးထောင်းဦးဆောင်ပြီးတော့တက်မယ်ဗျ
။ကြံဖွဲ့တွေတက်ရောက်မဲ့အလားအလာကို
အာတဲ့မယ်ဒီဟာကကျွန်တော်တို့ဒီဟိုကြလေဒီနောက်ပိုင်းမှာမယ်လေးဖွေလုံးဟိုကြီးနိုင်ပြီးတော့မှဟိုတဲ့မယ်ဆိုပြီးတော့ဒါဆုံးဖြတ်တာလို့ပြောတယ
် KIO တချင်အဖွဲ့ကလည်းတက်ရောက်ဖို့ပြင်ဆင်ထားပြီဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ကျွန်တော် KIO တဲ့ဆိုင်တုံဖီဝဲကိုအဲတက်ဖို့အားလုံးကပြင်ဆင်ပြီးသားဖြစ်ပါတယ်ကျွန်တော် KIO ကမနေ့ကမဟုတ်လို့ရှင်တဲ့တစ်ခါပေါ့ကတော့မဟုတ်လို့ရှင်တဲ့၁၄ရက်နဲ့မှာဒီကျွန်တော်တို့လည်းကဌာနချုပ်ကလည်းထွက်ဖို့ကျွန်တော်ပြင်ဆင်ထားတာရှိပါတယ
်။ကျိုင်းတုံဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်၄ဘွယ်ဟာတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးကိုဆွေးနွေးနေတာဖြစ်ပါတယ်။မဟာမိတ်၄ဘွယ်မှာ PSLF တအံပလောင် MNDJP ကိုကန်နဲ့ ULA ရခိုင်အဖွဲ့၃ဘွယ်ကတော့အစိုးရတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုငင်းချမ်းရေးဆွေးနွေးပွဲကိုလည်းပန်ဆန်းဒါမမို့မိုင်းလာနဲ့တရုတ်ပြည်တနေရရာမှာဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာတော့စီရေးကိစ္စတွေကိုဆွေးနွေးဖို့တပ်မတော်ဘက်ကပါပါဝင်ဖို့လိုအပ်နေကြောင်းခိုင်တုခကဆက်ပြောပါတယ်
အဓိကကတော့ဒီလာမယ့်ဆွေးနွေးပွဲမှာဗမာစစ်တပ်ကနေပြီးတော့အဆုံးဖြတ်ပေးနိုင်တဲ့ပုံစံတွေတက်မတက်ဆိုတဲ့ဥစ္စာနဲ့ဆိုင်ကြရ။ဟိုတစ်ခေါက်တုန်းကလည်းပဲဗမာစစ်တပ်ကသူတို့ဒီတကယ်ဆုံးဖြတ်နိုင်တဲ့တပ်ဖက်ကလူတွေမပါဘူး။အဲ့ဒါကြောင့်မလို့ဆွေးနွေးပွဲကတိုက်ပြီးတော့မထီရောက်ဘူးလို့ပြောလို့ရတာ။သူတို့ဒီဒီချိန်မှာတပ်ဖက်ကလူတွေပါလာမယ်ဆိုတော့သူတို့အရင်ဒီဝေးတွေမှာပြောထားတာရှိတော့ဟိုဒီတကယ်ပါလာဖို့တော့လိုတာပေါ့ဗျာ။ဒီဒီချိန်ဆွေးနွေးပွဲမှာအဲ့ဒါမှပဲဟိုတပ်ပိုင်းဆိုင်ရာကိစ္စတွေကိုနှီးလို့ရမှာပေါ့အခု PC နဲ့နှီးလို့ကျွန်တော်တို့ကဟိုအဆုံးသွန်ကြီးဟိုပွေးကမပြီးဘူးလေဆိုတော့အဲ့ဒီမှာဗမာစစ်တပ်နဲ့နှီးဖို့လိုတာပေါ့
တမ်ရော့ဘက်ကပါဝင်တယောက်ရေးနဲ့ပတ်သက်လို့တမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်ပြောနိုင်တာတော့ရှိပါတယ်ရှိတယ်ကျွန်တော်တို့ဒီ NRPC ရဲ့ဥဆောင်မှုအောက်မှာသူတို့လိုအပ်တဲ့အပိုင်းတွေကိုကျွန်တော်ဆွေးနွေးပါလိမ့်မယ်ဗျာ
ပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်မူချမ်းကိုအပြန်အလှန်ပြည့်အပ်ထားပါတယ်။လာမယ့်ဆွေးနွေးပွဲမှာတော့နှစ်ဖက်သုံးသက်ချက်တွေကိုပြန်လည်ဆွေးနွေးကြပြီးနယ်မြေတတ်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ဩဂုတ်လ31ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲအပေါ်မှာဟန်ပြလှုပ်ပွဲအဖြစ်ဝေဖန်တာတွေလည်းရှိခဲ့ပါတ